ကလေးတငယ်နဲ့တုံငယ်တွေဟာပြောပြနေပါပဲအပင်တစ်ပင်ရဲ့တတမ်းမှာပြောပြပွားဟာအရေးကြီးဆုံးအခြေဒီဥစ္စာရမယ်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဥစ္စာတလဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန် မှတ်စုရေးပြီးဖြေခဲ့တဲ့ကလေးတယောက်ကြောင့်ကိုပြောပြမှာပါအခုထိတော့ဘာမှမဆန်းသေးဘူးလို့ထင်စရာရှိပါတယ်ဒီလိုပါတင်ရုံညွန်းနှန်းနေပြတ်ထန်းစာအုပ်တွေအဲ့ဒီအကြောင်းတွေကျွန်တော်တို့ဆွေးနွေးပြစ်တိုင်းမှာအဲ့ဒီထူးခြားတဲ့အကြောင်းတစ်ကြောင်းကိုပြောပြမှာပါဒီလိုအကြောင်းမျိုးတွေနည်းနည်းနော်နော်တော့မဟုတ်ပါဘူးနိုင်ငံတကာမှာအတော်များများရှိပါတယ်သူကဘာလဲဆိုတော့ဥပမာပြောပါတော့တမိုင်းအကြောင်းကိုကျွန်တော်တို့သင်ကြမယ်ပေါ့တမိုင်းဘာသာသင်မယ်ဆိုရင်တင်ရုံညွန်းနှန်းအကြောင်းမှမရှိဘူးပြတ်ထန်းစာအုပ်မရှိဘူးသူကဘယ်အကြောင်းအရာကိုသင်ပါလို့ပဲအကြောင်းရဲ့အုပ်ချုပ်ရေးအဖွဲ့အကြောင်းကိုစီမံခန့်ခွဲသူတွေကညွှန်ကြားပါတယ်တက်ဆိုင်ရာဆရာတွေကကျန်တာကိုဆက်ပြီးတော့အကောင့်ထည့်ပေါ်ရတာပါဆိုလိုတာကတော့ဘယ်ဟာကိုသင်ပါလို့ပြောတယ်ဘယ်လိုသင်ပါဆိုတာကိုလုံးဝမပါပါဘူးအဲ့တော့အဲ့ဒီဆရာတွေကအဲ့ဒီသူ့ရဲ့တပည့်များကိုတမိုင်းကိုသင်ဖို့အတွက်စဉ်းစားစရာအချက်တွေရလာပါပြီသူတို့ကနံပါတ်၁ကပညာရေးမှာတဲ့ကိုကူကူသိဖို့အရေးကြီးတယ်ဆိုပြီးတော့အဲပြုစုပြောထောင်ပါတယ်ဘာလို့လဲဆိုတော့စာမသင်ခင်တည်းကသူတို့ကိုခက်ငင်ငယ်လေးကလေးကရုပ်ပုံမျိုးစုံတွေကိုဆွဲပြထားတယ်ပကြီကားမျိုးစုံချပေးတယ်ဂီတမျိုးစုံတူရိယာမျိုးစုံနောက်ပြီးတော့ပုံတံမျိုးစုံပေါ့အယုတ်မျိုးစုံအဲ့ဓာတွေကိုချပေးတယ်ပြီးတော့အယောင်စုံကိုထားပေးတယ်ကလေးတွေကိုအဲ့ဓာတွေကိုကြိုက်ရအောင်ရွေးခိုင်းတာကနေစတာပါအဲ့တော့စာသင်တာနဲ့မစဘဲနဲ့ဘာလို့စလဲဆိုတော့ကိုကူကိုသိအောင်စပါတယ်တဲ့အဲ့တော့ဆိုပါတော့ဗျာပကြီကားတစ်ချက်ပကြီကားတွေများတာတွေကပကြီကားတစ်ချက်ကိုရွေးရတယ်တူရိယာတွေများတာတွေကတူရိယာတစ်ခုကိုရွေးရတယ်ရွေးပြီးတော့မှဘာဖြစ်လို့ဒီအရာကိုရွေးတာလဲဆိုတာကိုကာယကံရှင်ကိုကိုယ်တိုင်ဖြေခိုင်းတာပါသူ့မှာခိုင်လုံတဲ့အချက်တော်ရှိရပါလိမ့်မယ်တခြားဟာတွေအများကြီးတွေကသူ့ဓာတ်ကိုဘာကြောင့်ကြိုက်လဲအယောင်သဘောတွေလည်းဒီလိုပါပဲအဲ့ဒီတော့နံပါတ်၁ဘာလဲဆိုတော့ကိုကူကိုခိုင်မာအောင်လို့သူတို့စပြီးတော့ပြုစုနေတယ်လို့ကျွန်တော်နားလဲပါတယ်ပြီးတော့မှအခရာတွေသင်္ချာတွေသင်တာကတော့နောက်မှလာတာပေါ့လေအဲ့ဒီလိုကနေပြီးတော့တနေ့သောအခါမှာသူတို့တွေကောင်းကောင်းဆရာတွေရဲ့သင်္ချာပူဇော်ချက်တွေကိုလိုက်မှတ်ပြီးတော့ပြုစုနိုင်နေတဲ့အရွယ်တွေရောက်လာတဲ့အခါကျတော့တနေ့မှဆရာကတ мян နေ့ကသင်္ချာပေးထားတဲ့အကြောင်းအရာတစ်ခုကိုစာမေးပွဲစစ်တယ်လို့စစ်ပါတယ်ရေးကြဖြေကြပေါ့ခွန်ကြီးကဆရာပြောထားတဲ့အဲ့ဒီအကြောင်းအရာအကြောင်းကိုမင်းတို့သိသိမြပြန်ရေးကြစမ်းဆိုတဲ့အခါမှာကလေးတယောက်ကအဖြေနိုင်ဆုံးဖြစ်ပါတယ်တော်တော်များများကသူ့လောက်မဖြေနိုင်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီကလေးကအဲ့ဒီနေရာဆရာတင်ကြားပို့ချကလေးကသူကမှတ်စုလိုက်ကူထားတာပါအဲ့ဒီမှတ်စုကိုကူလဲကူတယ်သူကြက်လဲကြက်ထားတယ်အလကားတော့မဟုတ်ဘူးဒါတွေကဆရာအကြောင်းရှိလို့သင်ထားတာပဲဆိုပြီးတော့စနစ်တကျကြားချနာနာကိုကြက်ထားတာပါမှတ်ပြီးတော့အဲ့တော့သူအဖြေနိုင်ဆုံးပေါ့အဲ့တော့ဒါပေမဲ့တကယ်တကယ်ကြတော့နောက်ဆုံးနောက်နေ့မှအားလုံးကိုအမှတ်စင်းနေကြညာတဲ့အခါမှာသူကလုံးဝကြာရှုံးနေအမှတ်မရပါဘူးအားလုံးကအံ့ဩသွားတယ်။ကြံနဲ့မဖြေနိုင်တဲ့လူတွေနည်းနည်းပါးပါးပဲဖြေနိုင်တဲ့လူတွေသူတို့တွေကဒီလောက်မဆိုးပဲနဲ့သူကအဆိုးဆုံးဖြစ်နေတာ။ဘာကြောင့်လဲ။ဆရာကအားလုံးကိုရှင်းပြပါတယ်။ဆရာကတဲ့မင်းတို့တွေကိုအဲ့ဒီနေ့ကတလွဲတွေကိုတမင်ပြောခဲ့တာတဲ့။အဲ့ဒါကိုမင်းတို့ကဆရာပြောသမျှယုံပြီးတော့ပြန်မစီစစ်တော့ပဲနဲ့အလွတ်တွေကြက်လိုက်တော့မင်းတို့ပါဆက်ပြီးတော့လွဲကြတာပေါ့တဲ့။ဆရာကတော့ရေကျဲရှိရှိတလွဲတွေပြောခဲ့တာပါတဲ့။အဲအဲ့တော့ဆရာပြောချင်တာတော့ကွာတပည့်တွေမင်းတို့ဆရာပြောတဲ့မယုံနဲ့မင်းတို့ကိုယ်တိုင်စီစစ်ကြရမယ်ပြန်ပြီးတော့သုံးသပ်ရမယ်တိုက်ဆိုင်ကြည့်ရမယ်ရှာဖွေရမယ်ဆိုတော့ကိုမှတ်ထားပါလို့ပြောပါတယ်အဲ့တော့တပည့်တွေအားလုံးကအဲ့ဒီနေ့ကစပြီးတော့ဆရာပြောတဲ့မယုံမဲနဲ့သူတို့အခြားအခြားသောအချက်လက်များနဲ့အရင်းအမြစ်များနဲ့တိုက်ဆိုင်တဲ့အချင်းကိုကောင်းစွာရသွားတယ်နောက်ဆရာကအမှန်နေကြီးပဲဆက်တင်ပေးတယ်ဒါပေမဲ့မှန်တာလည်းမပြည့်စုံသေးဘူးတဲ့မင်းတို့ထပ်ဖြစ်ရမယ်ဆိုတဲ့အချက်ကြီးဆက်ရှာပါလို့တင်သွားပါတယ်အဲ့တော့ဆရာတွေထက်ပို့ပြီးတော့ပြည့်စုံအောင်လို့ရှာနိုင်တဲ့တပည့်တွေဖြစ်လာတယ်ဆရာတွေထက်ပို့ပြီးတော့တက်လာအောင်ဘယ်လိုလုပ်ပြန်မလဲဆိုတော့ဆရာပို့ချပြီးခဲ့သမျှရဲ့နောက်မိမိရှာဖွေတွေ့ရှိတာရဲ့ထပ်ပေါင်းတဲ့အပြင်ကိုသူကသုံးသပ်ချက်တွေထည့်ရပါတယ်အဲ့ဒါကြတော့ကိုယ်ပိုင်အမြင်နဲ့ထည့်ရတာပါအဲ့ဒီသုံးသပ်ချက်ကသာလျှင်ပို့ပြီးတော့အမှတ်ရတယ်ပို့ပြီးတော့အစင်တန်းမြင့်တဲ့အဖြေတွေဖြစ်လာပါတယ်အဲတော့သူကဆရာကအကြောင်းအရာတစ်ခုကိုသင်နေဆိုရင်တမိုင်းပဲဖြစ်ဖြစ်ဖြစ်ရပဲဖြစ်ဖြစ်တီထွင်ဖန်တီးမှုပဲဖြစ်ဖြစ်သီအိုရီတစ်ခုပဲဖြစ်ဖြစ်ပေါ့သူကတခြားအရာတွေနဲ့နှိုင်းယှဉ်ပြရပါတယ်ဆိုတော့ဘာမဆိုပေါ့မိမိထံရောက်လာတဲ့အရာတစ်ခုကိုတခြားဟာတွေနဲ့ရှာဖွေပြီးတော့နှိုင်းယှဉ်ရမယ်ဆိုတဲ့အကျင့်ကောင်းတွေကိုရလာပါတယ်အဲ့ဒါကမှအဲ့ဒီအကြောင်းတွေကလူတော်အဖြစ်သူကြုံသူများအဖြစ်သူတို့ကိုအတိမတ်ပြုတယ်လို့ဆိုပါတယ်အဲ့တော့ကျွန်တော်တို့စီကကလေးတွေအတွက်ဒါတွေကတော့စဉ်းစားကြရအဖြစ်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်တို့စီမှာမူလဆရာပေးတဲ့ notes အတိုင်း အဲ့ဒါကိုပဲကျွန်တော်တို့ကပြဌာန်းစာအုပ်တွေအဖြစ်နားလည်တယ်သင်ယူညွှန်းအဖြစ်နားလည်တယ်ဆိုတဲ့နားလည်ခြင်းမျိုးများတဲ့များစွာကွာခြားနေသောပညာရေးစနစ်အကြောင်းကိုမိတ်ဆက်ခြင်းဖြစ်ပါတယ်။